ူတောင်းပေးတဲ့သတင်းတွေကိုရယူနေတဲ့အသက်32နှစ်အရွယ်တင်းကျပ်သတင်းတော် Frederick Lazarick M. Moffat တနင်္လာနေ့ကလက်နက်ကြီးကြီးစားအထိမှန်ပြီးတည်ဆုံးခဲ့ရပါတယ်။သတင်းတော် Lazarick M. Moffat ပြင်းထန်ရုပ်သံ BMF TV မှာတာဝန်ထမ်းဆောင်နေတဲ့6နှစ်ရှိပြီဖြစ်ပြီးသူဟာအခု Ukraine အစီပိုင်း Donbas ဒေသကတိုက်ပွဲပြင်းထန်နေတဲ့ Severo Donetsk မြို့နယ်မှာတည်ဆုံးခဲ့ရတာဖြစ်ပါတယ်။ပြင်းထန်သမား Emmanuel Macron ကတတကနေသူ့တဲ့ဂုံပြစ်စကားပြောပါတယ်။သူကယူကရိန်းကနေစစ်ပွဲရဲ့အဖြစ်မှန်သတင်းတွေကိုတင်ပြနေတာဖြစ်ပြီးရုရှားရဲ့ဘုံဒဏ်ကနေလွတ်အောင်ထွက်ပြေးကြတဲ့အရပ်သားတွေကိုကားတွေပေါ်တင်ပြနေကြမှာဖြစ်တတ်ခံရတာဖြစ်ကြောင်းနဲ့ချိန်ရတဲ့သူ့မိသားစုကဝန်ထမ်းစကားပြောကြပြီးယူကရိန်းရဲ့ခုခံစစ်ကိုပြင်ပကထွန်းချက်မရှိထောက်ခံပုံမမယ်လို့ပြောပါတယ်။ချင်းတဲ့နိုင်ငံခြားရေးဝန်ကြီးကက်သရင်းကိုလိုနာကလည်းသတင်းတော့ဒီဆရိတ် M of တည်ဆုံးခဲ့တဲ့သတင်းအတွက်အထူးတုံ့ပြန်ရတယ်လို့ပြောပါတယ
်။ Cette journée malheureusement endeuillée par ce drame.
ဒီကြေကွဲစရာဖြစ်ရကြောင်းဝန်လေးရကြောင်းနဲ့အခုဖြစ်ရတာဒေတာကန်လေးကိုဘေးလိုရာကဲထုတ်ပြီးနေတဲ့ကားကန်းကိုတိုက်ခိုက်တာဖြစ်တယ်လို့သူလုံလုံနေတဲ့သတင်းသမားတယောက်တတ်ခံရတာဖြစ်တာကြောင့်ရာဇဝတ်မှုတစ်ခုဖြစ်တယ်လို့ပြောပါတယ်။ဒါအပြင်ဒီကိစ္စအတွက်ပွင့်လင်းမြင်တာရဲ့ဆောင်ရွက်ဆစ်ဆဲမှုတတ်နိုင်တဲ့အများဆုံးလုပ်ပေးဖို့တောင်းဆိုကြောင်းလည်းပြောပါတယ်။တနင်္လာနေ့အစောပိုင်းတုန်းကတော့ဒေတာကန်နဲ့ဘေးလိုရာကဲထုတ်ပြီးနေတဲ့တန်ချက်ကကားကိုရုရှားတပ်တွေကပစ်ခတ်ရတာနဲ့တရင်ပုံနေတဲ့ဒီပြင်းတဲ့တရင်တော်ရဲ့လေတွင်းကိုခြေစထိမှန်ပြီးတေဆုံးရတာဖြစ်ကြောင်း US ဒေတာရဲ့အုပ်ချုပ်ရေးမှူးက Telegram ဖွင့်မှုကွန်ရက်မှာရေးသားခဲ့တာပါ